အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီတွင်ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူဟာ9800ကျော်ရှိတဲ့အတွက်နေ့စဉ်ကူးစက်မှုနှုန်းမှာနောက်ထပ်ဆန်းကျင်တင်ခဲ့ပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံမှာရောဂါကူးစက်ခံသူစုစုပေါင်း 32,600 ကျော်နဲ့သေဆုံးသူ 6,348 ယောက်ထပ်မင်းရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သေဆုံးသူတွေက283ယောက်ဟာပြီးခဲ့တဲ့24နာရီအတွင်းမှာသေဆုံးခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။နိုင်ငံတော်မှာလူတွေကိုအပြင်မထွက်ရအမိန့်ထုတ်လိုက်ပြီးတဲ့နောက်မျိုးတွေမှာအလုတ်သွားလုံနေကြတဲ့သူတွေတိတ်နေချီအလုတ်လက်မဲ့ဖြစ်ပြီးသူတို့ရဲ့နေရက်ကိုပြန်ခဲ့တာကြောင့်ကြီးလက်ဒေသတွေမှာပါကူးစက်သူအရေအတွက်တိုးလာခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့နောက်ထပ်ရောဂါကူးစက်ခံသူ39ယောက်ရှိပြီးတော့ဒီထဲက34ယောက်ကဆိုးမျိုးတဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ကျွန်းနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်5ဦးကိုဒီကနေ့တွေ့ရှိခဲ့ပြီးတော့အဲ့ဒီလူအလုံးဟာပြည်ပကနေလာတဲ့တရုတ်နိုင်ငံသားတွေဖြစ်တယ်လို့ပြောပါတယ်။ဒါပြင်တရုတ်ဆိုရအနေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေမှာကာကွယ်ဆေးတွေကိုဈေးတက်နဲ့ရရှိနိုင်စေဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ဂါဘီမဟာမိတ်အဖွဲ့နဲ့တခြားနိုင်ငံတကာအဖွဲ့တွေကိုကူညီသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောကြားလိုက်ပါတယ်။ဖီဂျီနိုင်ငံမှာတော့သူတို့စီမှာအခုလောလောဆယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူမရှိဘူးဆိုပြီးတော့ကြေညာလိုက်ပါတယ်။သူတို့စီမှာရောဂါကူးခံလိုက်ရတဲ့သူ18ယောက်လုံးပြန်နေကောင်းသွားပြီးတဲ့နောက်အခုလိုကျင်းပခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။